ကုလသမဂ္ဂကတနင်္လာနေ့မှာထုတ်ပြန်လိုက်တဲ့သိပ္ပံဆိုင်ရာအထူးစင်ခါသာတစ်ဆောင်မှာတနည်းတခြားပိုဆိုးလာနေတဲ့ကမ္ဘာဥတုရာသီကြောင်းလမ်းမှုတန်းကနေဘယ်သူမှမလွတ်နိုင်တယ်လို့ဒီကိစ္စကိုအရေးတကြီးကာကွယ်ဖို့လိုနေပြီလို့တတိပေးထားပါတယ်။ကမ္ဘာတမန်မိုးလေဝသအခြေအနေတွေပို့ပြီးတော့ပြင်းထန်ဆိုးရွားလာတာပင်လယ်ရင်မြင့်တက်လာတာကလည်းခမန်းထားတာထက်ပို့ပြီးတော့မြန်ဆန်လာတယ်လို့ပြောပါတယ်။ဥတုရာသီကြောင်းလမ်းမှုဆိုင်ရာနိုင်ငံတကာအဖွဲ့ IPCC ရဲ့အစီအခါကိုသိပ္ပံပညာရှင်134ဦးကဝိုင်းဝန်းပြုစုထားတာပါ19ရာစုအတွင်းရှိခဲ့တဲ့ကမ္ဘာအပူချိန်ထက်1.1°C တိုးလာခဲ့တာကြောင့်ကမ္ဘာတဝန်းဒေသအတော်များမှာပြင်းထန်လာတဲ့မိုးကောင်းရေရှားမှုတွေမုန်တိုင်းတွေနဲ့ပင်လယ်ရေမြင့်တက်မှုဘေးကူးကြီးတွေကြုံနေရတယ်လို့လည်းအစီအခါမှာထောက်ပြထားပါတယ်ဒါကိုထိန်းချုပ်ဖို့အချိန်မနှောင့်သေးပါဘူးလို့လည်းအစီအခါမှာပြောထားပါတယ်ဒီလိုအနေထားတွေကိုထိန်းချုပ်နိုင်ဖို့ကမ္ဘာအပူချိန်ကို 1.5°C အောက်ကျသွားအောင်ဖန်လုံအိမ်တက်ခွေထုတ်လုပ်မှုလျှော့ချဖို့ကမ္ဘာကောင်ဆောင်တွေသဘောတူထားတာပါ။လာမယ့်နိုဝင်ဘာလကျရင်ကျင်းပတော့မယ့်ဥတုရာသီညှိလခန်း COP26 မှာ IPCC ရဲ့အစီအခါကကိုအကြီးကမူတည်ပြီးတော့ဥတုရာသီပြောင်းလဲမှုတိုက်ဖြစ်ရေးမူဝါဒတွေကိုကမ္ဘာကောင်ဆောင်တွေရေးဆွဲနိုင်မယ်လို့လည်းအစီအခါကပြုစုထားတဲ့သိပ္ပံပညာရှင်တွေကမျှော်လင့်ထားကြတာဖြစ်ပါတယ်။